အင်တာနက်လူမှုကွန်ရက်တွေကိုအသုံးများလို့ရင်စိတ်ကြယောဂါဖြစ်နိုင်တယ်လို့လေ့လာချက်အတိတ်တစ်ခုကတွေ့ရှိခဲ့ပါတယ်။လူမှုကွန်ရက်အမျိုးမျိုးကိုအသုံးပြုတာဟာအရွယ်ရောက်သူလူငယ်တွေကြားစိတ်ကြယောဂါစိုးရိမ်ကြောက်ကြယောဂါဖြစ်ပွားမှုတွေနဲ့ခိုင်မာတဲ့ဆွံ့နွယ်မှုတွေကိုပို့ပြီးတွေ့ရတဲ့အကြောင်းပစ္စပတ်တက္ကသိုလ်မီဒီယာနည်းပညာနဲ့ကျန်းမာရေးဆိုင်ရာသုတေသနဌာနကသုတေသီတွေ Computers in Human Behavior Channel မှာရေးသားခဲ့ကြတာဖြစ်ပါတယ်။အထူးသဖြင့်လူမှုကွန်ရက်9မျိုးကနေ11မျိုးအထိသုံးတဲ့သူတွေဟာ2မျိုးအထိသာသုံးတဲ့သူတွေထက်စိတ်ကြယောဂါနဲ့စိုးရိမ်ကြောက်ကြတဲ့ယောဂါဖြစ်နိုင်ခြင်းအလားအလာသုံးစပုံများနေတာကိုလေ့လာသူတွေတွေ့ရှိခဲ့ကြတာပါ။သုတေသနလေ့လာမှုအတွင်းလူမှုကွန်ရက်တွေမှာအသုံးပြုတဲ့စုစုပေါင်းအချိန်တွေကိုအခြေခံတွက်ချက်ရမှာလဲအလားတူရလဒ်မျိုးတွေ့ခဲ့ရပါတယ်။